Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ View American အတန်းရဲ့2024ခုနှစ်ဩဂလ1ရက်ဩဂုတ်လ1ရက်ချက်တာရင်းနေ့ညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။ Line Dometer 3251အပြင် BO ရဲ့ Facebook Website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်ဘူးကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အသက်ခံရတဲ့ဟာမတ်စ်ခေါင်းဆောင်ရဲ့ဇာပနာအခမ်းအနားအီရန်မှာကျင်းပပါတယ်မြန်မာပြည်တွင်းစစ်ကနေအရသားတွေကာကွယ်ပေးကြဖို့အာဆီယံဒေသရင်းလုံခြုံရေးဆွေးနွေးပွဲတက်တဲ့နိုင်ငံတွေကတိုက်တွန်းပါတယ်အင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆံရေးဟာတရုတ်ကိုချိန်ချဖို့မဟုတ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးကြမှာပါခင်ဗျာ
โอเคပါကိုစဝင်းလိုက်အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲမဲဆက်ပွဲတဲ့လူမျိုးရေးထုတ်နှက်မှုနဲ့မဲပေးသူတွေအမြင်ဘလို့ရှိလာနေပါလဲနောက်မြန်မာနိုင်ငံရခိုင်ဘက်တိုက်ပွဲတွေကဒေသခံတွေစတဲ့အခါဆေးဝါးပြက်လက်မှုနဲ့ကြုံနေရတာမှာဝင်းကူပေးနေတဲ့ဒေသခံက
ဒီစစ်ပွဲလေးဖြစ်သွားတဲ့အချိန်မှာ NGO တွေကကျွန်တော်တို့လုံးဝမတွေ့ရတော့ဘူးဗျဒီဘက်မှာဒါကြောင့် NGO တွေမရောက်တဲ့အတွက်နဲ့ဒီဘက်ကပြစ်ချုံနေတဲ့အခက်အခဲကတော့ပေါ်ပြီးတော့ဆူဆူရွားဖြစ်သွားတယ်ခင်ဗျာ
။နောက်မြန်မာနိုင်ငံမှာ73စီပြက်လက်ရှာပါမှုတန်းစီမှုတွေနဲ့ထပ်ကြုံနေရပါတယ်။အခုလိုသတင်းစွာတွေပြီးမှာတော့ကြာသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရယာမြန်မာရေးတုံသက်ချက်နောက်ကြမ်းပိုက်ကဏ္ဍနဲ့တိုင်းသတင်းလောအစည်းအဝေးကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထေတဲ့ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ပဲကြောပြပေးပါမယ်ခင်ဗျာ
။တဟီရန်မြို့မှာအသက်ခံရတဲ့ဟာမတ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ္စမေလ်ဟာနီယေရဲ့ဇာပနာအခမ်းအနားကိုအီရန်မှာဒီကနေ့ကျင်းပခဲ့ပါတယ်။သူအသက်ခံရတဲ့အတွက်ဒေသတွင်းမှာပဋိပက္ခတွေပုံပုံကျဲပြလာမဲ့အပေါ်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။ဇာပနာအခမ်းအနားကိုအီရန်ရဲ့ဘာသာရေးအုပ်ဆောင်အယာတိုလာအလီခါမေနီနဲ့တမရသည့်မဆုပဇက်စကီယန်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဟာနီယေရဲ့ရုပ်လောင်းကိုတော့သူယုံထိုင်တဲ့ကာတာနိုင်ငံမှာပဲမနှက်ဖြန်တောက်ကြနေမှာမြေမြုပ်တကြွသွားမယ်လို့အီရန်အစိုးရကပြောပါတယ်။မွန်ဂိုလီယာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့ဟာနီယေအသက်ဖြတ်ခံရမှုနဲ့ပတ်သက်လို့မှတ်ချက်တစုံတရာမပေးပေမဲ့အရှေ့လက်ပိုင်းဒေသမှာတည်ငြိမ်မှုရရှိရေးလှုံ့ဆော်ကြဖို့တိုက်တွန်းခဲ့ပါတယ်။လက်ရှိအချိန်မှာအကြမ်းဖက်မှုတွေ၊ထိခိုက်တည်ငြိမ်မှုတွေ၊မလုံခြုံမှုတွေဒေသတွင်းမှာတိုးမြင့်ဖြစ်ပေါ်နေပြီးဒီတန်တရာတွေကထွက်နိုင်ဖို့အတွက်အမေရိကန်ကဥဆောင်ကြိုးပမ်းနေတဲ့အပြစ်ခတ်ရဆဲရေးရရှိအောင်လှုံ့ဆော်ကြဖို့လိုအပ်ကြောင်းအဲ့ဒီအပြစ်ခတ်ရဆဲရေးသဘောတူညီချက်ဟာလည်းရနိုင်ခြင်းရှိုံနဲ့မကဘဲရကိုရရမှာဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတော့ဟာနီယေလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ဟက်စ်ဘိုလာခေါင်းဆောင်တဦးကိုလက်ဘရွန်နိုင်ငံဘေရုတ်မြို့တော်မှာအစ္စရေးကတပ်ဖြတ်လိုက်တဲ့ဖြစ်ရပ်တွေဟာဒေသရင်းတင်းမာမှုတွေဖြစ်စေနိုင်တဲ့အန္တရာယ်ရှိတဲ့အရှိန်မြင့်ဖြစ်ပေါ်မှုတွေလို့ပြောပါတယ်ခင်ဗျာ
ဒီအရှိလေပိုင်းကျူးလွန်မှုတွေပေါ်တခြားတစ်ဖက်ကိုရှုတ်ချဖို့အီရန်နဲ့အစ္စရေးတို့ကကုလလွန်ကြိုးရေးကောင်စီကိုတောင်းဆိုလိုက်ကြပါတယ်။မကြာသေးခင်ကလူအသေးပြောက်တွေကြုံခဲ့ရတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလွန်ကြိုးရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချဖို့အီရန်နဲ့အစ္စရေးနိုင်ငံတွေကမနေ့ဗိုလ်ရုံးနေ့ကအပြန်အလှန်တောင်းဆိုလိုက်ကြတာပါ။လွန်ကြိုးရေးကောင်စီကတော့ဒီစစ်ပွဲတွေပိုပိုကျဲပြန့်လာမှာကိုစိုးရိမ်တဲ့အတွက်ဒေသရင်းမှာပြဿနာတွေကိုတည်တည်ငြိမ်ငြိမ်ဖြေရှင်းကြဖို့တောင်းဆိုလိုက်ပါတယ်။အစ္စရေးရန်လိုတဲ့လုံရက်တွေအတွက်တာဝန်ခံမှုရှိအောင်လုံခြုံရေးကောင်စီအနေနဲ့လှုပ်ဆောင်တင်တာတွေကိုချက်ချင်းလှုပ်ဆောင်တင်တယ်လို့ကုလသမဂ္ဂဆိုင်ရာအီရန်သံမတ်အာမာဆာဟီအာဗနီကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားလိုက်ပါတယ်။ဟာမတ်စ်အဖွဲ့ရဲ့နိုင်ငံရေးကောင်ဆောင်အစ်စမေဟာနီဟာအီရန်သမ္မတမဆုပဇက်စကီယန်ရဲ့ကျန်းသစ္စာချိန်ဆပွဲကိုတရားဖို့တီရန်မြို့တော်ကိုရောက်ရှိနေစဉ်မနေ့မနေ့ပိုင်းကလှုပ်ကြံတက်ဖြတ်ခံလိုက်ရပြီးတဲ့နောက်အီရန်ဘက်ကအခုလိုတောင်းဆိုလိုက်တာပါအီရန်နဲ့ဟာမတ်စ်ဘက်ကတော့ဒီသေဆုံးမှုဟာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လို့ပြစ်တင်ထားပါတယ်အင်ကာနီတုံးကတော့လေဘရန်နိုင်ငံဘေရုတ်မြို့ကလေကြောင်းတိုက်ခိုက်မှုအတွင်းဟစ်ဘူလာဖွဲ့အကြီးတန်းတပ်မှု Forward Sugar သေဆုံးသွားခဲ့ရပြီးဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို့အစ္စရေးဘက်ကပြောထားပါတယ်ခင်ဗျာ
အမေရိကန်ဒုသမ္မတကမလာဟဲရစ်ကသူ့အပေါ်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လူမျိုးရေးအရဆွဆွဲတိုက်ခိုက်မှုတွေဟာအရင်ကလုပ်နေကြဆွဆွဲချက်တွေသာဖြစ်ပြီးဖြစ်တယ်လို့တက်ဆက်ပြည်နယ်ဟျူစတန်မြို့ကအာဖရိကန်အမေရိကန်တက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့အစီအယုံတစ်ခုဖြစ်တဲ့ Sigma Gamma Rho Sorority မှာမနေ့ကတုံ့ပြန်ပြောဆိုလိုက်ပါတယ်။
Donald Trump's spoke at the annual meeting of the National Association of Black Journalists.
ဒီကနေ့နေကင်းကပဲဒေါ်နယ်ထရမ့်ကနိုင်ငံလုံးဆိုင်ရာလူမဲ့သတင်းတော်အများအသင်းမှာစကားပြောခဲ့ပါတယ်။သူပြောသွားတာဟာအရင်ကသူဆွဆွဲလေးရှိတဲ့ပြားကွက်ဟောင်းတွေအတိုင်းပါပဲ။ကွဲလွဲချက်တွေကိုတွေးထိုးပြီးလေးစားမှုမရှိတဲ့ပြောဆိုချက်ပါ။အမေရိကန်ပြည်သူတွေဟာဒီတဲ့ပုံမကောင်းမွန်တာနဲ့ထိုက်တန်ပါတယ်လို့ဒုသမရကမလာဟာရစ်ကပြောဆိုသွားတာပါ။ကမလာဟာရစ်ကအရင်ကသူ့ကိုသူအိန္ဒိယနယ်ဘွားလို့တခြားလုံးပြောနေခဲ့ရတာကအခုမှလူမဲ့လို့ပြောင်းလိုက်ကြောင်းသူမကိုလူမဲ့အမျိုးသမီးတယောက်ဆိုတာပြီးခဲ့တဲ့နှစ်ပိုင်းအထိမသိခဲ့တဲ့အကြောင်းအခုတော့အိန္ဒိယနယ်ပါလာလူမဲ့လားဆိုတာသူ့အနေနဲ့ကွဲကွဲပြားပြားမသိတော့ကြောင်းထရမ့်ကမေးခွန်းထုတ်ခဲ့တဲ့အပေါ်မှာဒုသမရာဟဲရစ်ကတုံ့ပြန်ပြောဆိုခဲ့တာပါတူးနဲ့တူးမတူညီတဲ့အချက်တွေဟာအင်အားဖြစ်စေမဲ့အရင်းအမြစ်တွေလို့ကမလာဟဲရစ်ကပြောဆိုပြီးလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အတွက်လူမဲ့အမျိုးသမီးတွေစုစည်းကြဖို့သူ့ကိုထောက်ခံဖို့အတွက်လည်းတိုက်တွန်းသွားပါတယ်ကမလာဟဲရစ်ဟာအမေရိကန်ပြည်ထောင်စုမှာကြောင်းလာတဲ့ရင်ရွှေပြောင်းအခြေချဖို့ရောက်လာသူဂျမေကာနိုင်ငံကဖခင်နဲ့အိန္ဒိယနိုင်ငံကမိခင်တို့မွေးဖွားခဲ့သူဖြစ်ပါတယ်သူမကိုယ်တိုင်ကလည်းဝါရှင်တန်ဒီစီမြို့မှာရှိတဲ့လူမဲ့တက္ကသိုလ်ကဘွဲ့ရခဲ့သူဖြစ်တဲ့အပြင်အထက်လွှတ်တော်အမတ်အဖြစ်တာဝန်ယူခဲ့တဲ့အချိန်တုန်းကလည်းလွှတ်တော်လူမဲ့ဆိုင်ရာကော့ကတ်အဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ရုရှားဘက်ကပစ်လိုက်တဲ့ drone တချို့ကိုယူကရိန်းဘက်ကပြန်ပစ်ချနိုင်ခဲ့တယ်လို့ဒီနေ့ပြောလိုက်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းကိုပြစ်မှတ်ထားတိုက်ခိုက်လာတဲ့ရုရှားရဲ့ drone 9စီးကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်စနစ်ကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်တာပါ Kiev, Dnipro, Brestrov, Kherson, Poltava ဒေသတွေမှာဂျားပြတ်ဟန်တားခဲ့တာဖြစ်တယ်လို့ယူကရိန်းဒေသကပြောပါတယ်ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်း Kharkiv ဒေသမှာတော့ရုရှားဘက်ကဗုံးကျဲတိုက်ခိုက်မှုကြောင့်တယောက်သေဆုံးပြီးတယောက်ထဏ်ရာရခဲ့တယ်လို့အင်တွေလည်းပျက်စီးသွားတယ်လို့ Kharkiv ဒေသအုပ်ချုပ်ရေးမှူးကလည်းပြောပါတယ်တကယ်တော့ Kharkiv ဒေသနဲ့နယ်နိမိတ်ချင်းကပ်လျက်ရှိတဲ့ရုရှားဘက်ကဘဲဂရော့ဒေသမှာယူကရိန်းဘက်ကပစ်လိုက်တဲ့ drone တစ်စင်းကိုရုရှားဘက်ကပစ်ချလိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်ယူကရိန်းဘက်ကပစ်လိုက်တဲ့ drone တွေဟာခြေရွာ300ကိုထိမှန်ခဲ့ပြီးအိမ်ငှားရင်ထပ်မံထိခိုက်ပျက်စီးသွားကြောင်းဒါပေမဲ့ထိခိုက်ဒဏ်ရာရခဲ့သူမရှိဘူးလို့ဘဲဂရော့ဒေသတာဝန်ရှိသူတွေကလည်းပြောပါတယ်ဒါအပြင် Brinks ဒေသမှာလည်းယူကရိန်းဘက်က drone 3စင်းကိုပစ်ချခဲ့တယ်လို့ရုရှားဘက်ကပြောလိုက်ပြီးကတ်စ်ဒေသမှာတော့ယူကရိန်းရဲ့ drone ကြောင့်ဘတ်စကားတစ်စီးထိမှန်ပြီး driver ဒဏ်ရာရသွားတယ်လည်းပြောခဲ့ပါတယ်ခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ညအိုက်ရိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါသေးရှင
်ဖီအမေရိကန်တန်ကနေကြာသပတေးနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကနေအရသာပြည်သူတွေထိခိုက်မှုမရှိအောင်ကာကွယ်ပေးကြဖို့အာဆီယံဒေသတွင်းလုံခြုံရေးဆွေးနွေးပွဲ ASEAN Regional Forum ARF မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေကဒီကနေ့ဩဂုတ်လ10ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတဝန်းစီးပွားရေးပဋိပက္ခတွေတဖြည်းဖြည်းအရှိန်မြင့်ဖြစ်ပေါ်လာနေပြီးအရသာပြည်သူတွေပါတည်ဆုံတာအပြင်ထောင်နဲ့ချီတဲ့ဒေသကနေလည်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့အခြေအနေတွေကြောင့်အခုလိုနိုင်ငံတကာရဲ့တောင်းဆိုမှုတွေထွက်ပေါ်လာတာပါဒေသရင်းကတခြားအရေးပါတဲ့ကိစ္စတွေကိုလည်းကြေညာချက်မှာထည့်သွင်းဖော်ပြထားတာမှာတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စမှာအလုံးကထင်းထင်းတင်းတင်းဆောင်ရွက်ကြဖို့နဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့ကိုရီးယားနိုင်ငံအကြားနျူကလ িয়ার ကင်းမဲ့ဇုန်ဖြည့်ရေးနဲ့တွစ်ဆုံဆွေးနွေးမှုတွေလှုပ်ဆောင်ကြဖို့အတွက်လည်းကြီးညာချက်မှာတောင်းဆိုထားပါတယ်။ဒါ့အပြင်ဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်စာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့အခြေအနေတွေကိုလည်းစိုးရိမ်ပူပန်ကြောင်း ARF ကြီးညာချက်မှာဖော်ပြပါတယ်။လာဝနိုင်ငံမှာကျင်းပတဲ့ ASEAN ဆွေးနွေးပွဲနောက်ဆက်တွဲအဖြစ်ဆက်လက်ကျင်းပတဲ့ဒီ ASEAN ဒေသတွင်းလုံခြုံရေးဆွေးနွေးပွဲ ARFစီဝေးဘွဲကိုတက်လာတဲ့နိုင်ငံတွေကအာဆီယံအဖွဲ့ဝင်နိုင်ငံတွေအပြင်အမေရိကန် EU တရုတ်ဂျပန်အိန္ဒိယဩစတြေးလျနဲ့ရုရှားနိုင်ငံတို့လည်းပါဝင်ကြပါတယ်ခင်ဗျာ
အမေရိကန်နဲ့အင်ဒိုပစိဖိတ်ဒေသဆက်ဆံရေးဟာတရုတ်ကိစ္စသက်သက်တော့မဟုတ်ဘူးလို့အမေရိကန်ကပြောလိုက်ပါတယ်အမေရိကန်နဲ့အင်ဒိုပစိဖိတ်ဒေသနိုင်ငံတွေကြားဆက်ဆံရေးဟာစီးပွားရေးဖွံ့ဖြိုးဖို့ပူးပေါင်းဆောင်ရွက်ရေးအခွင့်အလမ်းတွေကိုအဓိကထားတာဖြစ်ပြီးတရုတ်နိုင်ငံကိုတုံ့ပြန်ဖို့အဓိကမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကအာရှဒေသတွင်ခီးစဉ်ဖြစ်မွန်ဂိုလီးယားနိုင်ငံဦးလန်ဘာတာမြို့တော်ကိုရောက်နေတဲ့အချိန်မနေ့ကအခုလိုပြောခဲ့ပါတယ်
။ Our focus is on a shared affirmative vision for the region, not about China, but about the many countries.
ကျွန်တော်တို့အယုံစိုက်တာကဒေတာရင်းမှာသဘောတူညီထားတဲ့ညှို့မှန်းချက်တွေအတွက်ပါတရုတ်နိုင်ငံကိစ္စသက်သက်မဟုတ်ပါဘူးကျွန်တော်တို့နဲ့လက်တွဲဆောင်ရွက်နေတဲ့နိုင်ငံအတော်များများကပွင့်လင်းပြီးချိတ်ဆက်လက်တွဲနိုင်တဲ့လွတ်လပ်ပြီးကျွယ်ဝချမ်းသာတဲ့ကျန်းကျန်းခံနိုင်တဲ့ဒေတာတစ်ခုလုံးဖြစ်ဖို့အားလုံးညှို့မှန်းပြီးလှုပ်ဆောင်နေကြဒါပါလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောခဲ့တာပါမွန်ဂိုလီးယားနိုင်ငံရဲ့ဝန်ကြီးဘဆက်ဆက်ဘတ်မွန်နဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်တို့မနေ့ကတွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့တာမှာအခုလိုပြောခဲ့တာပါဆေးရကိစ္စတွေဟာအစိပ်ပိုင်းတစ်ခုသာဖြစ်ပြီးအခြေခံအဖြစ်တော့အမေရိကန်နဲ့အင်ဒိုပစိဖိတ်ဒေသနိုင်ငံတွေကပြည်သူတွေကြားစီးပွားရေးဖွံ့ဖြိုးဖို့နည်းလမ်းတွေရှာဖွေဖို့ဖြစ်တယ်လို့လည်းဝန်ကြီးဘလင်ကန်ကပြောခဲ့ပါသေးတယ်။ဒါ့အပြင်တရုတ်နိုင်ငံရဲ့ဆက်ဆံရေးဟာတာဝန်ယူမှုရှိတဲ့ဆက်ဆံရေးဖြစ်ဖို့အမေရိကန်ပြည်ထောင်စုကအထူးလေးနဲ့ထားတဲ့အကြောင်းဒါကိုလှုပ်ဆောင်နေတဲ့အကြောင်းလဲဘလင်ကန်ကပြောခဲ့ပါသေးတယ်ခင်ဗျ။အ
ိန္ဒိယနိုင်ငံတောင်ပိုင်းမှာမိုးကြီးပြီးနောက်ပိုင်းမြေပြိုမှုတွေရက်ဆက်ဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ194ယောက်သေဆုံးခဲ့ပြီးအပျက်စီးတွေနဲ့ရှင်နေကြပိတ်မိနေတဲ့သူအယောက်180ကိုရှာနိုင်မှုကယ်ဆယ်ရေးလုပ်သားတွေကခက်ခက်ခဲခဲဆက်လက်စ조사နေကြပါတယ်မိုးကလည်းဆက်ပြီးတဲနေတာကြောင့်တောထူတဲ့ကုန်းမြင့်မိုင်ဒေသတွေမှာကယ်ဆယ်ရေးလုပ်ဖို့ခက်ခဲတဲ့အကြောင်းကရလာပြည်နယ်အစိုးရပြောခွင့်ရ PM Manoj ကပြောပါတယ်မြေပြိုမှုတွေကြီးမားစွာဖြစ်ခဲ့တဲ့ဝါယာနတ်ခရိုင်ကနေစီးဆင်းလာတဲ့ချာလီယာမြစ်ထဲမှာအလောင်း40လောက်ရေစုံနဲ့အတူမိုင်20လောက်မျောလာတာကိုတွေ့ခဲ့ရပြီးတည်ဆုံးသူတွေရဲ့ကိုယ်ခန္ဓာအပိုင်းအစတွေကိုပါရှာဖွေတွေ့ရှိခဲ့ကြပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကကုန်းမြင့်ဒေသကကြေးရွာတွေနဲ့လက်ဖက်ဆက်ခင်းတွေမှာရွှွန့်နေရေတွေဝင်ပြီးမြေပြိုမှုတွေစဖြစ်ခဲ့တာပါ။အိမ်တွေပြပြခဲ့သလိုတံတားတွေလည်းပျက်စီးခဲ့တာကြောင့်အပျက်အစီးတွေနဲ့ရွှွန့်နေကြပိတ်မိနေတဲ့သူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကစ조사ဆွဲထုတ်ခဲ့ရပါတယ်ခင်ဗျာ။
ပါကစ္စတန်မြို့ကြီးမှာလဲစံချိန်တင်မိုးကြီးရေကြီးမှုကြောင့်အ ਨੇ ဆုံးတဦးတည်ဆုံးခဲ့ရပြီးလူမှုဘဝတွေအခက်ကြုံနေရပါတယ်။ပါကစ္စတန်နိုင်ငံလာဟိုးမြို့ကြီးမှာဒီမနက်စံချိန်တင်မိုးရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုတွေကြုံခဲ့ရပြီးအခုလိုတည်ဆုံးခဲ့ရတာလို့တာဝန်ရှိသူတွေကပြောလိုက်တာပါ။ရေကြီးတာကြောင့်လမ်းတွေပေါ်မှာရှင်သွားလာမှုတွေအခက်ခဲတွေဖြစ်ကုန်ပြီးနေ့စဉ်လူမှုဘဝတွေလည်းထိခိုက်ကုန်တယ်လို့ဆက်ပြောပါတယ်။ဒီနေ့မနက်အာယုံမတက်ခင်ကစပြီးတော့မိုးကြီးကြီးရွာသွန်းခဲ့တာဖြစ်ပြီးတပတ်လောက်မှုပြတောင်းပြတောင်းရွာနိုင်တယ်လို့လည်းပါကစ္စတန်အမျိုးသားဘေးဒုက္ခစီမံခန့်ခွဲအာဏာပိုင်တွေကခံမှန်းထားပါတယ်။မိုးရွာသွန်းမှုကြောင့်ရုတ်တရက်ရေကြီးတာတွေနဲ့မြေပြိုကျတာတွေဖြစ်နိုင်တယ်လို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မြို့တော်အစ္စလာမဘတ်နဲ့တခြားနေရာတွေမှာလည်းမုတ်သွန်းမိုးတွေအကြီးကျယ်ရွာသွန်းခဲ့ပါသေးတယ်။နောက်ဒီလာဟိုမြို့မှာအခုနောက်ဆုံးကြုံရတဲ့စံချိန်တင်မိုးကြောင့်အချိန်တိုတွင်းမှာပဲလမ်းတွေပေါ်မှာရေရှမ်းပြီးပဉ္စပြည်နယ်မြို့တော်ဂျင်နာဆေးုံနဲ့တခြားဆေးုံတွေရဲ့အဆောင်တွေကိုလည်းရေရေဝင်ကုန်တာကြောင့်အဲ့ဒီမှာဆေးကုနေတဲ့လူနာတွေအခက်ကြုံနေရပါတယ်။နက်ရှက်ကော်လိုနီရက်မှာတော့ဓာတ်လိုက်ပြီးအ ਨੇ ဆုံးလူတယောက်သေဆုံးသွားတယ်လို့ပါကစ္စတန်ရက်တပ်ဖွဲ့ကပြောထားပါတယ်ခင်ဗျာ Feel American တဲ့ရဲ့ August 1ရက်တဲ့တာရင်းညသတင်းတွေကိုကိုစောဝန်လိုက်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ American သမ္မတမဲဆွဲပွဲတဲ့လူမျိုးကြီးထုတ်နှက်မှုနဲ့မဲပေးသူတွေရဲ့အမြင်ကိုကြည့်အောင်ပါ Republican သမ္မတလောင်း Donald Trump က Democrat သမ္မတလောင်းဖြစ်လာနိုင်သူဒုသမ္မတ Kamala Harris ဟာအခုမှလူမဲဖြစ်ချင်နေတာလို့ထုတ်နှက်လိုက်ပါတယ်ဒါအပြင်စီးပွားရေးလုပ်ငန်းရှင်တွေလက်သက်မွေးထားတဲ့ရုပ်သေးကိုယ်စားလှယ်လောင်းလို့လည်းထပ်ဆွဆွဲပါတယ်။ကမလာဟဲရစ်ကတော့ထရမ့်အနေနဲ့ဒီစကားတွေကိုစကားစစ်ထိုးပွဲမှာလာပြီးမျက်နှာချင်းဆိုင်ပြောဖို့စိန်ခေါ်လိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပောင်းတရားတော်မလိုတော့တဲ့အချိန်မှာအခုအနေထားနောက်မဲဆန္ဒရှင်တွေရဲ့လူလားချက်တွေနဲ့ပတ်သက်ပြီး Scott Stans Paper ထတာကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
Republican သမ္မတလောင်း Donald Trump က Democrat သမ္မတလောင်းဖြစ်လာနိုင်ခြင်းရှိသူဟာအတုအယောင်ကိုယ်စားလှယ်တဦးသာဖြစ်တယ်လို့ Swing State လို့ခေါ်တဲ့ဘဲကိုယ်စားလှယ်လောင်းကိုမဲပေးရမလဲဆိုတာကိုမဆုံးဖြတ်နိုင်သေးသူတော်တော်များများနေထိုင်တဲ့ Pennsylvania ပြည်နယ်ကမဲဆော်ဝဲအတွင်းအခုလိုပြောပါတယ်
The radical left and the way is on Democrat Party ခေါင်းဆောင်တွေကသူတို့အတွက်သာဆောင်ရွက်ပေးမယ်ရုပ်သေးကိုယ်စားလှယ်လောင်းကိုရွေးချယ်ကြပါတယ် Kamala Harris ကတမဲမှာရမှာမဟုတ်ပါဘူး
She's totally scripted all
You are kind of low me do that ဖြစ်ပြီးအစွဲရုံလေးဒီနေ့ချမ်းသာနေတဲ့ဩဇာကြီးသူတွေအလူရှင်တွေကလက်သက်မွေးထားတဲ့သူပါ
အိန္ဒိယမိခင်လူမဲပခင်တို့ကမွေးဖွားလာတဲ့ Harris ရဲ့လူမျိုးနွယ်နောက်ကျောင်းနဲ့ပတ်သက်လို့ Chicago မှာကျင်းပတဲ့လူမဲသတင်းတော်ညီလာခံအတွင်း Trump ကမေးခွန်းထုတ်ပါတယ
် She was always of Indian heritage
သူကအိန္ဒိယနွယ်အနေနဲ့သာရပ်တည်လာခဲ့တာဖြစ်ပြီးအိန္ဒိယယဉ်ကျေးမှုဓလေ့ထုံးစံကိုအသာပေးခဲ့သူပါလွန်ခဲ့တဲ့နှစ်တွေအတွင်းသူလူမဲဖြစ်ကြောင်းစပြောခဲ့တဲ့အချိန်ထိသူကလူမဲဖြစ်တယ်ဆိုတာကိုမသိခဲ့ပါဘူးအခုတော့သူကသူလူမဲဖြစ်သိစေချင်နေတာပါအိန္ဒိယလားလူမဲလားဆိုတော့ကျွန်တော်တော့မသိပါဘူ
းတကယ်တော့ကာလာချာရှိကလေးက Harris ဟာလူမဲအနေနဲ့ရောတောင်အာရှຫນွေဘွား American တူအနေနဲ့ရောရက်တီလာခဲ့သူပါဒီမိုကရက်သမရာလောင်းဖြစ်လာနိုင်ခြေရှိခြင်းကစပြီးတော့ Trump နဲ့အကြိတ်အနေရှင်ပြန်ရမယ် Swing States ခုနှစ်ပြည်နယ်ကလူငယ်တော်တော်များများအပြင်လူမဲနဲ့ Hispanic ຫນွေဘွားမဲဆန္ဒရှင်တွေရဲ့အာယုံဆိုင်မှုလည်းရရှိလာတယ်လို့ Bloomberg News နဲ့Morning Consult အဖွဲ့ကကောက်ယူတဲ့လူလူစစ်တမ်းအရာသိရပါဗျာ
So the momentum in this race is shifting.
ရှင်းပြိုင်ပွဲတွင်အခင်းအကျင်းကပြောင်းလဲနေပါတယ်။ဒါကိုဒေါ်နယ်ထရမ့်ကလည်းရိတ်စားပြီးပါတယ
်။ You may have noticed.
ထရမ့်အနေနဲ့သူနဲ့ပတ်သက်လို့ပြောစရာအများကြီးရှိနေပုံပေါ်ပြင်မယ်လေလာမယ့်စက်တင်ဘာမှာကျင်းပမယ့်စကားဆက်တိုးပွဲကိုလာမလားမလာဘူးလားဆိုတာကတော့အခုချိန်ထိမသိရသေးပါဘူးဂျော်ဂျီယာပြည်နယ်ကမဲဆွယ်ပွဲအတွင်းအဲရစ်ကအခုလိုပြောပါတယ
် I do hope you'll reconsider to me
ပြောတဲ့အတိုင်းစကားဆက်တိုးပွဲဆင်မြင့်မှာဆုံကြဖို့စဉ်းစားပေးလိမ့်မယ်လို့ကျမမျှော်လင့်ပါတယ်ပြောစရာတွေရှိနေတယ်ဆိုရင်ကျမကိုမျက်နှာစိမ့်ဆိုင်လာပြောပါ
If you got something to say, say it to my face.
Harris ာလာမယ့်ရက်တွေအတွင်းသူနဲ့လက်တွဲပဲဒုသမရာလောင်းကိုကြီးညာမယ်လို့လည်းမျှော်လင့်ရပါတယ်။ Illinois ပြည်နယ်ရှိကာဂိုမှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာလည်း Trump နဲ့ရှင်ပြိုင်ဖို့သူသာအသင့်တော်ဆုံးဖြစ်တယ်ဆိုတဲ့အကြောင်းမဲဆန္ဒရှင်တွေကိုတိမ်သွင်းတိုက်တွန်းပေးရမှာပါဒီမိုကရက်တစ်ပါတီသမ္မတလောင်းနေရာမှာဂျိုးဘိုင်ဒန်နဲ့ Harris အပြောင်းလဲလုပ်လိုက်တာကြောင့်ရွေးကောက်ပွဲနဲ့ပတ်သက်လို့ပိုစိတ်ဝင်စားသူတွေများလာပါတယ
် I'm glad that the president realized
နိုင်ငံကိုအုပ်ချုပ်ဖို့အသက်ပုံငယ်ပြီးအတွေ့အကြုံရှိအလုံကျွေးပြုခြင်းတဲ့သူမျိုးကျမတို့အနေနဲ့လိုအပ်တယ်ဆိုတာကိုသမ္မတအနေနဲ့သဘောပေါက်တဲ့အတွက်ဝမ်းသာပါတယ
်
I will vote for her and
ကျွန်တော်ကတော့သူ့ကိုတေချာပေါက်မဲပေးမှာပါဒီဘူးကအဖြစ်သူကတချို့မူဝါဒတွေနဲ့ပတ်သက်ပြီး liberal ဆန်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီမိုကရေစီကိုကာကွယ်ဆောင်ရှောက်ဖို့သူ့ကိုမဲပေးပါမယ
်တချို့ကတော့ Harris ဟာသမ္မတတာဝန်ထမ်းဆောင်ဖို့အစဉ်သင့်မဖြစ်သေးဘူးလို့ဆိုပါတယ် Republican တွေကသာအနိုင်ရမယ်လို့လည်းဆိုပါတယ
် First her being the candidate
သူသမ္မတကိုယ်စားလှယ်လောင်းဖြစ်လာတာအင်မတန်ဆိုးပါတယ်သူအနေနဲ့သမ္မတတာဝန်ထမ်းဆောင်ဖို့ဘာမှပြင်ဆင်ထားတာမရှိပေမဲ့အခုတော့တမရတောင်ဖြစ်နေတဲ့ပုံပေါ်ပါတယ
် Even with Kamala Harris coming in anyone they
ဒီကဘွေအတွက် Kamala Harris ပဲတင်တင်တခြားဘသူကိုပဲတင်တင်သူတို့နိုင်မှာမဟုတ်ပါဘူးအဲ့လိုလုပ်ရင် Democrat Party ပို့ပြီးတော့အင်အားချိနေပြီးတော့ခက်မြင်မြန်တစားစီပြိုကွဲတော့မှာပါသူတို့ဘာလို့လို့ Republican တွေအတွက်ကောင်းတာကြီးဖြစ်မှာပါ
Bloomberg အဖွဲ့ကနိုင်ငံရေးကောက်ခံတဲ့လူလူစစ်တမ်းအရတော့ Harris နဲ့ Trump တို့ဟာကိန်းဂဏန်းအရသူမသားကိုမသားအနေထားမှာရှိနေတယ်လို့သိရပါတယ်ခင်ဗျာ
American သမ္မတရွေးကောက်ပွဲတဲ့လူမျိုးရေးထွန်းနှက်မှုနဲ့မဲပေးသူတွေရဲ့အမြင်ကိုကိုအောင်ပြောပြခဲ့တာပါအခုတော့ရခိုင်ဘက်တိုက်ပွဲတွေနဲ့ဒေသခံတွေအခက်ခဲပါရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်မတော်တပ်တော် A အဖွဲ့ကြားတိုက်ပွဲတွေပြင်းထန်လာနေရတဲ့အမျှဒေသခံတွေစာနယ်ခါနဲ့စေဝါပြလဲမှုတွေစိုးစိုးဝါးဝါရင်ဆိုင်နေရတယ်လို့အကူအညီပေးနေသူတွေနဲ့ဒေသခံတွေကပြောပါတယ်။ကြမ်းမိုက်ဆောင်ရှောက်မှုမရှိတာကြောင့်ကလင်းငယ်တွေကိုဝန်ဆောင်မိခင်တွေနေထိုင်မကောင်းတာသိဆုံးတာတွေရှိနေတယ်လို့လည်းပြောပါတယ်။ဒီခက်ခဲတွေအကြောင်းရန်ကုန်ကပေးပို့လာတာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် A ကြား9လကြာတိုက်ပွဲတွေကြောင့်ဒေသခံတွေရဲ့လူနေမှုဘဝတွေကုန်စည်စီးဆင်းမှုတွေကိုထိခိုက်နေရတာပါတိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေနဲ့အတူကုန်စည်နဲ့ဆေးဝါးရှာပါမှုတွေကြုံနေရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်နိုင်ငံတကာအကူအညီတွေလည်းမရနိုင်သေးတဲ့အခြေအနေမှာဒေသခံတွေနေရဆွန့်ခွာကြရတဲ့ဒုက္ခတွေတွေအဖက်ဖက်ကအခက်အခဲတွေ့ကြုံနေရတယ်လို့လည်းဒေသခံလူမှုရေးလုပ်ငန်းတွေမှာပါဝင်ကူညီနေတဲ့စာရေးဆရာဝင်းအောင်ကပြောပါတယ်
ရခိုင်ဒေသဆိုတာ NGO တွေအဓိကအလုပ်လုပ်တဲ့နေရာတွေဒါချင်းမှာဒေသချင်းကတစ်ခုချင်းမှာပါဝင်နေပေါ့ဒါပေမဲ့ဒီစစ်ပွဲလေးဖြစ်သွားတဲ့အချိန်မှာ NGO တွေကကျွန်တော်တို့လုံးဝမတွေ့ရတော့ဘူးဗျဒီဘက်မှာလုံးဝဆိုရင်လုံးဝကိုကျွန်တော်တို့မတွေ့ရတော့ဘူးဒါကြောင့် NGO တွေမရောက်တဲ့အတွက်နဲ့ဒီဘက်ကဆစ်ချောင်းနေတဲ့အခက်အခဲကတော့ပေါ်ပြီးတော့ဆူဆူရွားဖြစ်သွားတယ်ခင်ဗျာ
ဒါအပြင်ဒီအပိုင်းအတွင်းမှာရခိုင်ဒေသမှာမကြသေးခင်ကမိုးအဆက်မပြတ်ရွာသွန်းမှုတွေကြုံခဲ့ရတာကြောင့်လိုအပ်ချက်တွေပုံများလာတယ်လို့လည်းပြောပါတယ် ပေါ့တော့မျိုးနေကခမန်းကြီးလူခဏတောင်ကြောရှိတဲ့ကျင်းနေပြင်းရိုးရညာဒုက္ခသက်စကမ်းမှာလဲကျမရဲ့ဆောင်ရှောက်မှုနဲ့စေဝါတွေမျာရှိတာကြောင့်ကိုဝင်ဆောင်မိခင်တွေတိစုံလာတွေရှိတယ်လို့လဲဒုက္ခတွေတူကပြောပါတယ်
မြန်မာကောင်းတဲ့ကျမရဲ့ပိုင်းနဲ့ကြတော့ဒီမှာကိုဝင်ဆောင်မိခင်တွေအဟိုနေမုန်ကြည့်ကိုသွားပြီးတော့စီကူရနေတယ်ဆိုတော့လူတွေကတော်တော်ရနိုင်တာမဟုတ်ပါဗျာကိုဝင်ဆောင်မိခင်လေးတွေလည်းတယောက်နဲ့ပြီးသွားတာလည်းရှိတယ်မတဘူးဗျာပြီးကြတယ်လာမှစီဝရပါဘာလို့သွားရလဲဆိုတော့ဒီမှာသူတို့အရင်ကျွမ်းကြောင်တယ်လာသမားတွေမရှိတော့ဘူးကိုဝင်ဆောင်ဆောင်ကိုဝင်ဆောင်ရှောက်မှုကံရဖို့အပွင့်ရှိ
ကျမကြီးပြဿနာတွေကြုံရပြီမဲ့လိုအပ်တဲ့စေဝကုသမှုတွေများနိုင်တယ်လို့စေယုံစေကံသွားဖို့လည်းမလွယ်ကူဘူးလို့ဒုက္ခသည်တွေကပြောပါတယ်။ကျောင်းကိုဘာလို့မပူကြတာလဲဆိုတော့စစ်တေကလည်းသွားလို့မရဘူးဒီပေါက်တော့လည်းမရှိတော့ဘူးဆိုလို့ရှိရင်အနည်းငယ်မှာကျဲမှာလည်းပဲဆရာဝန်ကြီးလည်းမရှိကျွန်တော်တို့လည်းဒီခင်ဗျာစကိုင်းနဲ့မေပုံဆိုတာတော်တော်လေးဝိပါတယ်ဆရာတရားနည်းနည်းလောက်စားမုန်းနေရမှာဒီပတ
ေမဲ့လည်းလက်ရှိမှာထောက်ပံ့မှုတွေရပ်ဆိုင်းနေတာ6လနီးပါးရှိနေပြီဖြစ်တာကြောင့်စာဝတ်နေရေးခက်ခဲလာနေတယ်လို့လည်းပြောပါတယ်
စာဝတ်နေရေးဟောဒီ2024ဖေဖော်ဝါရီလနလပါရသွားပဲဆိုတော့ကဖိုင်းဝင်ပြည်တဲ့အခုခဏလာပါရှာလာပါရောက်နေပြီလဲငါ6လလောက်လုံးဝရက်ခါလဲမရဘူးသုံးပါပြီစလဲမရဘူးဒီ ID စနေနေ့မှာလိုးတွေလည်းညပါတယ်ဆရာဒေါ်လက်ချက်ချက်တယ်အခုပြန်လဲထွက်လို့မရတော့ဆိုတော့ဒီနာမနေကြတာပါမူးလည်းမလုံဘူးအမွားကလည်းမရဘူးအကုန်လုံးဘလို့ကြောင့်မလဲရေပြုတ်ဝင်မရဘူးဆိုလို့ရှိရင်အကုန်လုံးဒုက္ခနဲ့ချက်ချက်တာပါ
အခုလိုစာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်ရတာဟာချိန်နီးပြင်းမွတ်စလင်ဒုက္ခသည်စကန်တခုတည်းမဟုတ်ပဲတခြားသောစစ်ဘေးဒုက္ခသည်စကန်တွေကဒုက္ခသည်တွေဟာလည်းကျန်းမာရေးပညာရေးစာဝတ်နေရေးစားတဲ့အခက်အခဲမျိုးစုံကိုရင်ဆိုင်နေကြရတာပါရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာတာနဲ့အမျှလူသားချင်းစာနာမှုဆိုင်ရာအကျက်တဲပေါ်ပေါက်လာနိုင်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းသတိပေးထားကြပါရခင်ဗျာ
ရခိုင်ဘက်တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှနိုင်ငံတကာ NGO နောက် NGO ပြည်တွင်း NGO တွေထွက်ခွာသွားတာနဲ့ဒီကကံတွေစတဲ့အခါဆေးဝါးပြက်လက်မှုတွေနဲ့စူးစူးဝါးကြုံလာနေရတာကိုကုစံကျော်ပြောပြခဲ့တာပါအခုတော့မြန်မာနိုင်ငံထဲမှာပဲနောက်ဒီ73စီပြက်လက်ရှာပါမှုနဲ့ကြုံပြီးတော့တန်းစီမှုတွေထပ်ဖြစ်လာတာပါရန်ကုန်နဲ့မန္တလေးပါဝင်မြန်မာနိုင်ငံနေရာတော်များများမှာ73စီပြက်လက်ရှာပါမှုနဲ့ကြုံနေရတယ်လို့ကိုယ်တိုင်ကြုံတွေ့နေရတဲ့နေကန်တွေကပြောပါတယ်ဒါအပြင်73စီရဖို့အချိန်ကြာတန်းစီဆောင်ဆိုင်ရတယ်လည်းရှိတယ်လို့ဖြစ်တယ်လို့ဝယ်လို့မရတဲ့အထိကြုံရသူတွေလည်းရှိနေပါတယ်ဒီ73စီအခက်ခဲနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်တခြားမြို့တွေမှာလည်းဒီအပိုင်းနဲ့73စီပြက်လက်တာနဲ့လူတလောက်ဝယ်မရတဲ့အခြေအနေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်မှာတော့ပြီးခဲ့တဲ့တနင်္လာနေ့ကလေးက73စီလူတလောက်ဝယ်မရတော့ဘဲအကန့်အသတ်နဲ့သာရောင်းပေးနေရတယ်လို့ဝယ်ယူခဲ့သူတဦးကပြောပါတယ်
ဒီကမရတာများတယ်ခင်ဗျဒီရက်ထဲကဒီနေ့မတိုင်ခင်800 200လောက်ကတော့ဟို limit နဲ့ limit နဲ့ရောင်းပေးရတယ်ဗျာ3000မိုးစီတော့အဲ့လိုမျိုးလေးပေါ့သတိကိုတခါထင်အဲ့ဒါပို့မရအောင်အဲ့လိုမျိုးလေးကပြီးခဲ့တဲ့တရက်နှစ်ရက်လောက်ရလိုက်တယ်အဲ့ရက်ရှိမှ5ရက်လောက်ကပြတ်သွားတယ်ဒီနေ့လည်းပြတ်ပြန်ပြီဒီနေ့မရတော့
စီဆိုင်တွေမှာကိုယ်အလှည့်ရောက်လာဖို့တန်းစီစောင့်စားရတာရှိသလိုလူကျင်တဲ့စီအမျိုးအစားမရတာမျိုးလဲကြုံနေရတယ်လို့ပြောပါတယ်
။ဒါနဲ့ရှိရတော့တိတ်မစီရပါဘူး25လောက်ပါပဲလောက်ပါတချို့တွေလည်းအဲ့လိုမျိုးဆိတ်ပြက်လက်ပြက်နဲ့လာထောက်ကိုမထောက်ချာအပြင်ဟိုအဲ့လိုမျိုးဖြစ်92လောက်ပဲရတယ်တန်းစီမရဘူးခင်ဗျာကျွန်တော်နဲ့နေဆက်ရအခု BOC နဲ့အနီးတစ်ဝိုက်ဆိုရင်တော့92တခုပဲရတယ်ဒီနေ့ရောမရတာများနေနေဆိုင်ကဟုတ်ကဲ့မဖြစ်သေးတော့ပုံမှန်ပဲခင်ဗျာပြီးခဲ့တဲ့15ရက်လောက်ကနှုံထားတိုင်းပါဗျာ
မန္တလေးမှာတော့စီဝဲယူနိုင်မှုကိုနိုင်နဲ့ချီပြီးတော့တန်းစီစောင့်ဆိုင်နေရတယ်လို့သိရပါတယ်အခုလိုစီပုံမှန်မဝဲယူနိုင်တာရက်ကြလာပြီးတော့ဒီကနေ့အထိပုံမှန်ပြန်မဖြစ်သေးဘူးလို့ကိုရိုင်းတန်းစီနေသူတို့ကပြောပါတယ
်သုံးတဲ့အတိုင်းချက်နေကြပါမယ်ဒီနေ့တော့ပြည့်ရရှိသွားပြီသူတို့ကတော့ပေးဦးခင်ဗျ3000ပေးတယ်တခါတလေကြတော့5000ဒါပဲအနာကအဲ့ထက်မပေးဘူးဗျဟုတ်ပေါင်းချင်းတွေဆိုတော့ကိုတက်စီရတာကအမကားဆိုရင် ตัวมาวูเป็นซีอ่ะตะตองละกงมาเลยดิอ๋อมีตัวแล้วสรุปตะตองละกงวันน่ะตองละวันยาตัวละกาเลยหาดอกไปแล้วดิตองมุละวันยาละปุญญะนุขึ้นนี่ล่ะป่ะอะเปียมาตะรอกอะกูตะรีตาโหดีนี้สุ
ဒီလိုဝါစေကန်းမှာကြိုတင်တူလောင်ထားကြောင်းပြောဆိုခဲ့တာပါပြီးခဲ့တဲ့လလေက73ပြက်လက်မဲဆိုတဲ့ကောလာဟာလာတဲ့တွေကိုမယုံကြဘူးနဲ့ဩဂတ်စ်လာဒုတိယပတ်ကုန်အထိ73စီ30နိုင်မှုကိုတိလဝါစေကန်းမှာကြိုတင်တူလောင်ထားကြောင်းပြောဆိုခဲ့တာပါပြီးခဲ့တဲ့လလေက9နိုင်ငံအလှမိုးအဆက်မပြတ်ရွာသွန်းပြီးတော့ရေကြီးရေရှမ်းတာတွေရှိခဲ့တာကြောင့်ဒီလဝါစေကန်းကပုံမှန်လုပ်ငန်းတွေမှာကြံ့ကြာမှ င်နေတာပါရှမ်းပြည်တောင်ပိုင်းမိုးပြည့်ရေကာတာဖွင့်ချလိုက်ပြီးတဲ့နောက်ဘလူးချောင်းတစ်လျှောက်ကရေဘေးသင့်ချေရွာသားတွေဘေးလွယကိုပြောင်းရွှေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ဒီရေဘေးကြောင့်စိုက်ပျိုးမွေးမြူလုပ်ငန်းတွေလည်းထိခိုက်မှုတွေရှိခဲ့ပါတယ်ရှမ်းပြည်တောင်ပိုင်းကရေဘေးသင့်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမိတ်သန့်စင်ပြောပြပေးပါအောင်ခင်ဗျာ
မကြသေးခင်ရက်တွေကမိုးပြဲရေကာတာဖွင့်ချလိုက်ပြီးတဲ့နောက်ဘလူးချောင်းတစ်လျှောက်ကကြေးရွာဆယ်ကူထပ်မင်းရေကြီးရေရှမ်းမှုနဲ့ကြုံနေရပြီးတော့စစ်ဘေးရှောင်တွေနဲ့ဒေသခံတွေအရေးပေါ်ရွှေ့ပြောင်းထားရတယ်ဆိုပြီးမိုးပြဲစစ်ဘေးရှောင်ကော်မတီတာဝန်ရှိသူတစ်ယောက်ကဖေဝေကိုပြောပါလေ
ဒီမြုပ်တော့လာကျတော့ဒီမိုးပြဲမြုပ်ပေါ်လေးရက်ကွဲပေါ့နော်လေးရက်ကွဲမြုပ်လိမ့်မယ်နော်ဒီမိုးပြဲအင်းဖက်လိုက်အင်းပေါဝင်ပေါ့နော်ဒီဟိုကြရပြီနဲ့ဖက်ဆိုရင်ဒီပေါင်းတော့အင်းတို့ဒီပြားပြီပြားနေကြရလို့ပါလို့ရှိရင်အကုန်လုံးကဒီကမချီကြေးရွာကျတော့ဒီဆယ်ရွာဝန်းကျင်လောက်တော့မြုပ်သွားတာပေါ့နော်နောက်ပြီးစီးပီးဆောင်နဲ့ဒီတက်ခန့်နေကြတော့ဒီ1100 2500ကျားဝန်းကျင်လောက်တော့ဒီရာကြီးရှေ့ပြောင်းကျတော့ပေါ့နော
်မိုးပြေရေကတာဖွင့်ချလိုက်ပြီးတဲ့နောက်ဆက်တွဲရေဘေးတင့်အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောခွင့်ရလူမှုရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ရေးဘေးကြောင့်ဒေသခံတွေအထူးကလုံခြုံနေတဲ့လုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတယ်ဆိုပြီးမိုးပြေစီဘေးဆောင်ကော်မတီတာဝန်ရှိသူတွေကပြောပါရယ်။
တို့ဒီမိုးပြေဖက်ချောင်းကိုခန့်မှန်းချေရဆိုရင်လည်းမြေကဒီ1000ဝန်းကျင်လောက်တော့ပျက်စီးတော့ပေါ့နော်။ဒီဒီငါကန်ကျတော့ဒီမိုးပြေဖက်ချောင်းကဒီဧက200ဝန်းကျင်လောက်တော့ပျက်စီးသွားတော့ပေါ့။တော့ဒီရေမြုပ်သွားတော့ပေါ့နော်။ဒီလည်းရုံးကျင်လာလို့ရှိနေကြတယ်လည်းကြရပြီနဲ့ဖက်ကြည့်ရကြလဲအတိအကျမသိရသေးဘူးရ
မိုးပြင်းမြို့ပေါ်လေးရက်ကွက်နဲ့ဒီမောဆိုးဘက်ကဖျားပြူကြီးရွာဖျားနေကြီးရွာအပါဝင်လွိုက်ကော်ဘက်မှာလေးရေနေမြုံနေရပါရေဘေးတင်တွေအတွက်အရေးပေါ်အကူအညီတွေလည်းလိုအပ်နေတယ်ဆိုပြီးမိုးပြင်းစီဘေးရှောင်ကော်မတီတာဝန်ရှိသူတွေကပြောပါလေ
ကျုပ်လူတွေ့တယ်ကျတော့ဒီအစားတောက်တွေအစားဝင်းတွေရေးတွေ့အဲ့ဒါဒီမြုပ်သွားတဲ့ဟာအဲ့ဒီပေါ်လုံးစုသွားတဲ့ဟာတွေပေါ်တော့အဲ့ဒါကျတော့အခုညီတော့လူအရပေါ်တော့ဒီကတူရဲ့တွဲစာတော့အရေးတွဲပေါ်အခြေခံစာတော့ကုန်ပြီပေါ်တော့နောက်ဥစားချူလူအမှာပေါ်အခုလက်ရှိကြည့်တော့ကျော်ကြားမိကကျတော့ဒီကြီးကြီးမမအလူလာပေးတာလည်းကွက်စီရောတစ်ခွဲမရှိသေးဘူးပေါ်တော့အဲ့ဒီအချူတော့ရှိလိမ့်မယ်ဒါပေမဲ့ဒီတတိပုဂ္ဂလနေပေးတဲ့ဟာတွေနောက်ပြီးတော့အတင်ဖွဲတစ်ခုဆိုလည်းဒီနည်းနည်းတတိမမွားလေးအမျိုးလောက်ပဲတော့ရှိသေးတယ်ပေါ့နော
်မကြသေးခင်ရက်တွေကဘလူးချောင်းရေရှစ်ပေထက်မင်းမြင့်တက်ခဲ့ပေမဲ့လေအခုနောက်ပိုင်းနှစ်ပေလောက်ရေပြန်ကျတော့တယ်ဆိုပြီးဒေသခံတွေကပြောပါလေမိုးပြင်းမှာတော့ရေရှည်ဝန်းရည်အတွက်မိုးစဘာနဲ့ငားမွေးမြူရေလုပ်ငန်းကအဓိကလုပ်ကိုင်နေတာဖြစ်ပြီးအခုလိုမျိုးရေကြီးနှင်းမြုပ်မှုတွေကြောင့်ရေရှည်စားနပ်ရိက္ခာဖူးလုံမှုထိခိုက်မှာကိုလည်းစိုးရိမ်နေရပါတယ်ရှင
်။ကြရားနဲ့ဆက်ဆက်နေတဲ့ရှမ်းပြည်တောင်ပိုင်းဘလူးချောင်းဒေသခံတွေလည်းရေဘေးသင့်နေတာမအိတ်တဆင်ပြပြခဲ့တာပါ။အခုလိုသတင်းလွှာတွေအပီမှာတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာဥအောင်ခေရမြမရေးသုံးသက်ချက်နောက်ကျမိုက်ခန္ဓာနဲ့တိုင်းသတင်းလွှာပတ်စင်ခန္ဓာတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုကြပါဦးခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ
VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Bloomberg အပြရာအမှတ်လေးပါတာတည်ပြုစီစဉ်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါသောတော်ရှင်များခင်ဗျာ VOA American တန်ခါနဲ့ August 1ရက်ကျက်သားရေးညအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလှိုင်းဒိုမီတာ32 52တူကနေည10:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်သောတော်ရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာ burmese@voanews.com burmese@voanews.com ကိုပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတစ်ဆင့်ဆက်သွင်းနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဘက်မှာတော့ကျက်သားရင်းညာတိုင်းထုတ်လွှင့်ပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမြေကန္တာနောက်တိုင်းရင်ဒေသသတင်းတော်တွေတိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့ရခိုင်ကလူမျိုးရေးပဋိပက္ခမိဘဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်။ရ ेंजर လက်နက်ကိုင်တပ်ဖွဲ့ကိုစစ်တပ်ကမာမိတ်လုပ်ပြီးအရခတက်ရဲ့စစ်စင်ရေးပြက်ပြအောင်ကြိုးပမ်းနေကြောင်းဥအောင်ခင်ကသုံးသပ်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ခိုင်ပြည်နယ်မောင်တုံးမြို့နယ်ကအောင်ပလခေါ်ရခိုင်ကျေးရွာကိုရှစ်ကောင်စီနဲ့မွတ်စလင်လက်နက်ကိုင်ပူးပေါင်းတပ်ဖွဲ့ကဇူလိုင်လ14ရက်နေ့ကမီးရှို့သွားကြောင်း DMG သတင်းမှာဖော်ပြပါတယ်မွတ်စလင်လက်နက်ကိုင်နဲ့ရှစ်ကောင်စီတပ်လက်တွဲပြီးအာရခတပ်တော်ကိုတိုက်ခိုက်တာဟာရခိုင်စစ်ပွဲရဲ့ထူးခြားချက်တစ်ခုပါပဲအာစာခေါ်အာရခန်ရိုဟင်ဂျာကဲတင်ရေးတပ်ဖွဲ့ RSO ရိုဟင်ဂျာပြည်စည်းရေးအဖွဲ့ARA အရကန်ရိုဟင်ဂျာတပ်ဖွဲ့စတဲ့ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေရှစ်ကောင်စီတပ်နဲ့ပူးတွဲပြီးဘူးဇီယောင်မောင်တော်ဒေသမှာလှုပ်ရှားနေကြပါတယ်။ DMG သတင်းဌာနကဘူးဇီယောင်မြို့နယ်ကိုကွင်းစင်လေ့လာတဲ့အခါမှာစစ်သင်တန်းစင်အာစာမွတ်စလင်နဲ့ရိုဟင်ဂျာတပ်ဖွဲ့ကနေအိမ်တွေကိုမီးရှို့ပြီးလူရဲဖျက်ဆီးကြောင်းဒေသခံတွေကပြောတယ်လို့ဆိုပါတယ်။ဘူးဇီယောင်မြို့နယ်မောင်နှမကျေးရွာကမွတ်စလင်ဦးလာရွှေကိုတွဲဆုံမင်းများတဲ့အခါမှာ2019တုန်းကအာစာရိုဟင်ဂျာတပ်ဖွဲ့ဝင်လာပြီးမကြမီရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ကိုထပ်ပေးကြရပါတယ်။အဲ့ဒီကလေးကအာစာနဲ့စစ်တပ်ပူးပေါင်းလုပ်ကင်ကြတာဖြစ်ပေမဲ့အခုမှမျက်မြင်ကိုယ်တွေ့မြင်ရတယ်လို့ဆိုပါတယ်။အကြမ်းဖက်စစ်အစိုးရနဲ့အကြမ်းဖက်ရိုဟင်ဂျာတို့ရဲ့လုပ်ရဟာတခုမှကောင်းကျိုးမပေးတဲ့အတွက်လက်မခံနိုင်ဘူးလို့ဆိုပါတယ်2019တုန်းကအာစာရိုဟင်ဂျာတပ်နဲ့စစ်ကောင်စီအကွက်စင်ပုံကိုမွတ်စလင်အမျိုးသားအာဘူကမှတ်မိနေပါတယ်အာစာတပ်ဖွဲ့ကစစ်တပ်ကိုတိုက်မယ်ဆိုပြီးတရွာကုန်3လောက်ဝင်လာပြီးသနတ်2ချက်3ချက်လောက်ပြစ်ပြပါတယ်သနတ်တန်ကြာတာနဲ့စစ်တပ်ကအင်အားအလုံးအင်းနဲ့ဝင်လာပြီးပြစ်ခတ်တပ်ဖြတ်တော့တာပါပဲတကယ်တော့မွတ်စလင်နိုင်နေရေးလုံနိုင်အောင်အာစာရိုဟင်ဂျာတပ်ကလမ်းပွင့်ပေးလိုက်တဲ့သဘောဖြစ်နေပါတယ်။အာစာတပ်ဖွဲ့ဝင်တွေဟာရခိုင်စကားဗမာစကားနဲ့အင်္ဂလိပ်စကားကိုနားလည်သူတွေမဟုတ်တဲ့နိုင်ငံခြားသားလိုဖြစ်နေပြီးသူတို့လိုချင်တဲ့ငွေရနိုင်ဖို့ကအဓိကထားတယ်လို့ဦးသီးတော်မြို့ကန်တဦးကပြောပါလေ။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကမွတ်စလင်လူငယ်200လောက်ကိုအာစာနဲ့အခြားရိုဟင်ဂျာတပ်ဖွဲ့တွေကစစ်ကောင်စီတပ်ကိုရောင်းစားတာကြောင့်ဇူလိုင်လ1ရက်နေ့ထုတ် DMG သတင်းမှာဖော်ပြပါတယ်။ရိုဟင်ဂျာမွတ်စလင်ကိစ္စမှာစစ်ကောင်စီဟာလူမျိုးရေးပဋိပက္ခဖြစ်အောင်ရာစီနေတာတွေ့ရတယ်လို့ NUG ယာယီသမရဒူဝါလက်ရှိလာက NUG အစိုးရအစည်းအဝေးမှာမေလ28ရက်နေ့ကပြောသွားကြောင်းသိရပါတယ်။ဒေလာဒူဒေသခံလူတော်အမဟောင်းဦးဖေတန်းကတော့ရခိုင်နဲ့မွတ်စလင်ပဋိပက္ခဖြစ်လာရင်အာရခတတ်တော်ရဲ့တော်လိုင်းလမ်းကြောင်းပြောင်းသွားပြီးကြဆုံးလိမ့်မယ်လို့ယုံကြည်တဲ့အတွက်အောက်လန်းနီးနဲ့ရန်တိုက်ပေးတာလို့ဆိုပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကြဆုံးတော့မဲ့အရင်းနဲ့ကြုံတွေ့နေရတဲ့စစ်ကောင်စီဟာစစ်အင်အားဖြစ်တင်းမှုအတွက်နိုင်ငံသားဖြစ်ခွင့်မရတဲ့အပေကမွတ်စလင်တွေကိုစစ်မှုထမ်းမှုအတင်းအဓမ္မခေါ်ယူနေပါလေ Muslim Amyazo Nitaya Sitwe Budido, Mount Dizago, Adika Pima Tapi, CEO Nello, DMD the Reta Naga, Suare. Second, see Pogoya Pogo, Bojo Zomitongaro. Muslim Eva, don't you hear people down so lare at way? Mimiko, Mimi Kuga, Kagu, and Nanguin Shire, so they shoot on a TV, set in Dampira Alu, BBC Net Twist on Bimian Gamma, Piosu Tava there. Set to Munega, Muslim Chiane, Doka de Zakan Choga, Lunga Tatang Yogo, set in Dampi, Taipu, Winkan Yang Fia Bade. Put it on Sissin Eko Kemu Tanajo, Sakaka Sengago, Areka Tat Limpai Singa, Sekong Si Tatarine to Muslim Tata, Yachi P. Lenachage Bade. Areka Tat Taipu Shin Yat Lajin, A. Lomashizure, Muslim Sanapia Wordy, Put it on Mountone, Sikrima, Pipawa, eh? Sekong Si Tenshemu Auka Luya Muslim Ria, Tamia Lonia Eluzu Bade. Again, Rohingya Musinha, a child lumurine, air to Pumia, Neta and Lodello, DMG Sonsa Mimianje, ya, Tishiabade. Natown Sennin and Natown Seconde, Lumioe Padibekajau, Rohingya Musilin, Tataniba, Bangladeshman, Wayao Colonida, a goatee, Piamalan and Debabu. Yakai Muda, Pujoni, Areka Tadogaro, Tetaga Musilin Duha, Areka Nangalarwe Pillu. Tandu Nidu Nangala Kwen Ye Pia Melo Ati Limp Yosu Tara Shi Yao Sorella Tieneto DMD the Dima Wopya Tavane Kamya
Shakaima Rohingyago Sitaga Tenan Baby Lumyo Patipaka Miwa Soin Yarago Uoken Thong Tap Jagaraba Akura Chamai Kanaba Titiba Maro Pintan Wampje One Short Seyung Piatin Bongo Pio Tavare ဒီပြင်းထန်ဝမ်းပြဝမ်းလျှော်ရောဂါဖြစ်တဲ့ကာလာဝမ်းဖြစ်နိုင်တာအတွက်ဘယ်အချိန်ဆေးရုံပြဖို့နဲ့ဆစ်ဆစ်ကြည့်ဖို့လိုတာကိုကျွန်မအပညာရှင်တွေကအကြံပြုနေပါတယ်ဘယ်အချိန်ဘယ်ဆေးရုံပြသင့်မေးဘာကြောင့်ဆစ်ဆစ်ဖို့အရေးကြီးကဆေးရုံမရောက်ခင်လဲဘာတွေလုပ်ထားသင့်မှာလဲဒီကြောင့်နေရာမျိုးဝက်ကောက်ဟိုက်ဆေးရုံကထူးထူးရောဂါကုဌာနသူဆေးရုံအုပ်ကြီးနဲ့မြန်မာလူနာတွေကို โอเคทุกสาวันดีดาวดาเสียได้ขมยาฉันรู้มีมาเรื่องกายังงูรู้มีจิกาจะชุนยารีมาบ้าที่ท่านวันเปียวันเช้าที่กาลวันยกาเปียนั่งขันซากเฮรันเนปตะปีรอปีกเรปารีเรื่องการเสียอาจารย์เนี่ยมาส่งชมเสบุเนี่ยสามเพียงกาเวบุนาวดีโอกาโกเทนชุนในบุรีโกเปียวปีมาดีที่ปารอเสียดีโอกาพิลลาเกลูเชียนเลยเป็นเช่นมาดีเสียงเสียงกันมาพิมพ์เนี่ยพิจารณาเนี่ยสรุปเป็นอะไรกูดีกว่าพิจารณาเป็นเช่นเสียงเสียงสับพิจารณาเนี่ยพิจารณาว่าเสียงเนาะกูสับพิจารณาไปว่าละเสียง
เวลาตอนนี้เซจิเทตัวนี้ยี่ยี่เทตัวนี้ปีเราก็ยังเอ็นยาเจมาเป็นพิพิกูตัวนี้ยักษ์กูตัวเป็นพิพิทำยูรีดิ้งชอบวันพิจารณาจ้าเลยสูรุษเนาะเสียงวิจารณาเป็นมาเลยเจ้าวิมจอบยาลูเชนเนี่ยตามันอีกันราศีกันรู้บ้างหรือเปล่าสุยาอีกันราศีกันนี่มาที่ไปตัวพี่รู้ปาลูเลยสุดประมาณเนี่ยมาดีกาลวันยองเอาเสพตัวกันตามันสีกันนี่มาเสพลมยาหูสุดแล้วจันทร์ดีนั่งมาแล้วจันทร์เสพลมยาดาราหมาจันทร์นี่เนี่ยเปลี่ยวอะไรเดียวกาลวันยองเอาสัสเปชั่นชิบาร์เลยสุดนี่ดีเวจิตีดีเซมเบอร์ปูอะไรสุดดีเวจิสุดแล้วจะมาอุจิธานาบ้านเนาะสุดแล้วดาก้าเลยพ olicy ไปมุ่งที่ดาพอลีดีโยกาโอ้ลักษณะพิลาเบบีทรีเมน่าเลยพามาเราไม่ชิวยีเต้าเมย์ดัสไซเต้าเมย์ยีเนสจาร์เนปารียูเต้าเมย์ที่กูขนาดเร็วพิลิเมย์แอนด์บาริเต้าเมย์ก่อนเนาะดารีลูกไลท์เด็กฮอบีจะเป็นเมย์ดีโยกาดีกาลาวันโยกาละฮอบลามฮอบลาสุราอุสิปูโรลุย
โอเคเสียแล้วบาเจ้ากูรู้สิปูยีจีอะไรเสีย
บาพิลูเลยสุรากูว่าอินเด็กซ์ดีมาพิซีจิมูกูเจ้าแต่ชาวโต้พูดยากกว่าที่มาชี้ในลูกที่มักกู้ซีจิมูกการยากกว่ากู้เสียยากอะไรปอนอ๋อกู้เสียยากสุดาอันนี้อินเด็กซ์กี่สุดาสาเรกี่สุดาสี่บาทเลยกูเป็นมาเลเซียเดียวถ้ามีกู้เสียยากยากอะไรมาสุดาสี่กูสี่บาทเลยสุดดีอาร์นี่ดีอินเด็กซ์กี่วูดีโลกูที่ไหนลูกเช่นนี้จะนอรุ่นนี้แต่ดีเรียกกูเอาไม่หกเดือนจะเอาย้ายเองรวยอะไร လေတွေကကုလို့ဆိုတော့ကျွန်တော်လေကိုပိတ်လို့မှမရတာလေဆိုတော့ဘာမှလုပ်လို့မရအောင်အဲကြောင့်မလို့ဒါကလေတွေကကုရဲ့ယောဂမဟုတ်တဲ့အတွက်ကြောင့်နံပါတ်၁ကဟိုအစားအသောက်ကသူ့ရဲ့ဝင်းရမှာတစ်စင်ဆိုတော့ဒီလူကဝင်းလျှောတယ်ဒီဝင်းကသူ့ဟာသူကျွန်တော်ဒီနိုင်ငံမှာပေါ့ septic tank လို့ပြောပါတော့အိမ်မှာသွားပြီး flush လုပ်လိုက်လို့ရှိရင်ဒါကဒီအောက်ထဲကို septic tank လေးကိုသွားတယ်ပြီးသွားလို့ရှိရင်သူ့ဟာသူ drainage system နဲ့
အနေကျေးဆုံးပိုက်ပေါ့ဆရာနော
်ဟုတ်ပါတယ်သွားတယ်သူ့ဟာသူသွားသွားတယ်ပြီးသွားအောင်ဒါပေမဲ့ဒီကျွန်တော်တို့အင်ဂျင်အများကြီးဖြစ်တဲ့ကျူးကျော်ရွက်ကွက်လိုဟာမျိုးမှာ septic tank မှာမရှိတာသူတို့ကပုံအင်သာလိုဟာမျိုးဟိုတွင်းတူတဲ့အင်သာအစိုးဆုံးကတော့တွင်းတူအင်သာတွေပေါ့နော်အစိုးဆုံးကတော့လမ်းမေးမှာသွားပါတာပေါ့ဗျာဆိုလမ်းမေးမှာသွားပြီးတော့အင်သာကိုသွားဆုံးလိုက်တဲ့အခါကျတော့ဒီမဆင်တွေကလမ်းမေးမှာရှိတယ်လမ်းမေးမှာဆိုရင်နေရှိတယ်ဒီရင်ကောင်တွေကဒါကိုသွားပြီးတော့နားမှာပဲတဘာဝပဲလေဆိုတော့ဒီရင်ကောင်နားပြီးသွားလို့ရှိရင်အဲ့ရင်ကောင်ကကိုယ့်အစာကိုရောက်မှာပဲကိုတမင်းစားနေအချိန်မှာဒီရင်ကောင်တွေတဝဲဝဲနဲ့ဖြစ်နေဒီရင်ကောင်ကထိန်းလို့လည်းမရဘူးပြီးတော့လူနေအင်ဂျီကလည်းထူထပ်တယ်မိုးရလဲရွာလေစိုးစိစိုးစိနေဆိုဒီပြီးတော့စားတဲ့အုပ်တရားလေခိလုတ်ပြီးတော့စားတယ်မဟုတ်ဘူးမိုက်ခရိုဝေ့ဗ်နဲ့ထုတ်ပြီးတော့လုတ်တာတွေလည်းမဟုတ်ဘူးဆိုတော့ဒါတွေကအရန်ကိုကိုယ်အတွက်ရောဂါရတဲ့လက္ခဏာတွေဒါကြောင့်မလို့ index phaser ဒါကြောင့်မလို့ကိုဝင်းရှုံးဝင်းရဖြစ်လို့ရှိရင်ဆရာဝန်တော့ပြလို့ရှိရင်လည်းဒီကျောင်းမဦးစီးဌာနမှာရှိတဲ့ဆေးကန်းတွေမှာတော့ပြတော့ဒါမျိုးတော့ငါထင်နေငါ့ကိုစစ်ပြီးလို့ရမလားဆိုတာတို့မှာ protocol တော့ရှိနေတယ်တူပါရဲ
့ဟုတ်ကဲ့ဆရာအဲ့ဒါဒီလူနေမှုအစဉ်ပိုင်းနိုင်ကြတဲ့အနေအထားမျိုးမှာပေါ့နော်ဒီယောဂါတွေကအဲ့လိုပတ်ဝန်းကျင်အတိုင်းဝိုင်းမှာပို့ဖြစ်နိုင်တဲ့အနေအထားရှိတဲ့ခါကြတော့မြန်မာနိုင်ငံမှာလည်းဒီကျူကျော်ရက်ွက်တွေလို
့ဟုတ်ပါတယ
်နောက်စင်ကြယ်ဖုံးရက်ွက်တွေလို့နောက်ပို့ဆိုရတော့ဒီစစ်ဖြစ်နေတော့စစ်ပေးရှောင်းဒေသတွေစစ်တပ်ကန်ဒေသတွေအဲဒုက္ခတွေစခန်းတွေပေါ့ပေါ့နော်အခုလိုအလားတူအနေအထားမျိုးကအန္တရာယ်ရှိတယ်ဆိုဆိုင်စဖြစ်နိုင်လို
့ဟုတ်ပါတယ်
အဲ့တော့အဲ့ဒီအတွက်ကိုဆိုင်ကိုယ်ကလည်းကုဆက်မခံရအောင်ကိုကလည်းထဲ့နေလို့မဖြစ်အောင်ပေါ့နော်။ဘာထပ်ပြီးတော့ကုဆက်ခံရဖို့အန္တရာယ်ရှိတဲ့သူတွေကိုအကြံပြုခြင်းလေးလည်းဆရာရဲ့
။ကစားတော့ကိုဟိုယူပြချက်ပြီးတော့ပါပေါ့နော်။ဒါကအကောင့်လုံးကြီးရမှာပဲဈေးလည်းပေါ့။အော်နောက်တစ်ခုကတော့မချက်တဲ့ဖြစ်နေလို့ရှိရင်အဲ့လိုအတုပ်လူပေါ့ဖြစ်နေအိမ်မှာတုပ်ပေါ့။အဲ့လိုကိုကပြရလမ်းပြီးဟိုလမ်းမမှာရောင်းနေအစားအစာကြီးကင်ထားတဲ့အစာကြီးဘယ်လိုမျိုးပေါ့နော်။ကိုမှမသိတာလေဘယ်နည်းလောက်ရှိနေပြီလည်းမသိဘူး။ဇာရီကဒီတော့ပုံမှန်ရှိနေတာပေါ့နော်ဆိုတော့နောက်တစ်ခုကလည်းဟိုအစာမစားရင်လက်ဆေးပါအိမ်သာသွားပြီးလို့ရှိရင်လက်ဆေးပါဘာကြောင့်လဲဆိုတော့ကျွန်တော်တို့အချို့သောရက်ွက်တွေမှာစက်ကူနဲ့ဆေးရဲ့ပိုင်းတွေရှိတယ်ဆိုရင်လက်ဆေးရဲ့ပိုင်းကြားလို့ရှိရင်နည်းနည်းလေးတင်းလို့ကွက်ကူတန့်ရှင်းဖို့လိုတာပေါ့နော်ဘလောက်ထိရေကိုသုံးသလဲဒီမှာစက်ကူနဲ့သုံးလို့ရှိရင်တော့ပို့ပြီးတော့တန့်ရှင်းတာပေါ့နိပြီးသွားလို့ရှိရင်လက်တွေကိုသေချာဆက်ပြားနဲ့ဆေးပါဒါကကိုယ်ကိုယ်တိုင်လုပ်လို့ရတဲ့အပိုင်းတွေပေါ့နော်ကိုယ်တိုင်ဒီလိုစိုက်ပြီးတော့ဒီလိုမျိုးကိုယ့်ရဲ့တကူရည်တန်ရှင်းမှုအဓိကထားပြီးတော့လုပ
်ဟုတ်ကဲ့ဆရာအခုလိုချင်နေမှာနောက်ထပ်ရောပါထပ်ပြီးတော့အကြံပြုချင်သေးတယ်ဆရာ
တတ်နိုင်တဲ့အနေဒါကြီးမြင့်ကြည့်ပေါ့ဒီကိုရိုနာနဲ့ပတ်သက်တဲ့ vaccine တွေများရှိသလားဒါပေမဲ့စင်ကြယ်ပုံးရက်ွက်မှာနေနေတာမို့လူနေထူထပ်တဲ့ရက်ွက်တွေမှာနေနေတဲ့လူတွေအတွက်ကဒီဆေးတွေကကိုယ်နဲ့နေနေအလန့်ဝေးတွေပါကြောင်းဝင်ဆိုတော့ငွေကြီးရတဲ့ဆက်ကဲဖြစ်နိုင်တဲ့အပိုင်းတွေရှိတယ်ဆိုလို့ရှိရင်တော့အကောင်ဆုံးနဲ့ဈေးအပေါ်ဆုံးရင်ဒီတကူကြီးဈေးမကြီးတိုင်ချင်းမှုပါပဲဖြစ်လာလို့ရှိရင်လက်စားရတော့ပါသေးကမှဝယ်ပြီးလို့ရှိရင်မဝယ်လို့မရထားပါဘူးညညကြီးမို့သူသေးကနေပိတ်နေတယ်သေးကနေကအနည်းတဝိုက်မှမရှိဘူးကိုယ့်အိမ်မှာစားရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာစားရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာရေရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာသူကြားရှိပါတယ်ဒါလည်းအလွယ်ကူဆုံးနီလန်းနဲ့တဆားရည်လုပ်ရတယ်နီလန်းမှာ
ဟုတ်ကဲ့ဆရာဒီတဆားရည်ကိုဟိုဘလောက်ပမာဏစီရောဆက်ပြီးတော့ဖြောရတာလေးလည်းရှင်းပြပေးပါလားဆရာကြီ
းဘလောက်ထည့်ရတယ်ဆိုတော့တတ်နိုင်သလောက်တဆား35ဆုံးထည့်ပါတတ်နိုင်သလောက်တကြား35ဆုံးလည်းဘာကြောင့်လဲဆိုစားရည်ကြီးပဲတောက်လို့ရှင်ငန်တူးတော့ဘူးမှမတောက်နိုင်ဘူးတကြားလို့တကြားထည့်ထားကြပါလို့ဆိုတော့စားရည်တကြားနဲ့ပြောလိုက်ရင်ဆိုလို့ရှိရင်ကို့အတွက်အများကြီးတောက်ရတာလည်းအဆင်ပြေပါတယ်ဒါမယုံလို့ရှင်စေးဆိုင်ဒီမှာရောက်တဲ့တစားကြီးပဲအနောက်မှာရှိတဲ့ဟာရောအင်္ဂလိပ်လူကြီးကတော့ဆိုတော့နည်းနည်းပပတော့ခက်ချင်းမရှိလို့ရှိမှာပေါ့တချို့လူတွေဒါပေမဲ့လည်းနားလည်းဒီဖတ်ကြည့်လိုက်ရှုလို့ချင်းတစိမ့်ကလေးအိမ်မှာရှိတဲ့ပစ္စည်းနဲ့အတူတူလုပ်လို့ရတဲ့နည်းလမ်းပေါ့လေဒါကလူတိုင်းလုပ်လို့ရတယ်ဒါစင်ကြယ်ပုံးမြတ်ကွက်မှာပဲဖြစ်ဖြစ်ငွေကြီးမတတ်နိုင်တဲ့မိသားစုမှာပဲဖြစ်ဖြစ်စစ်ပေးဆောင်တဲ့ဒီကမှာဖြစ်ဖြစ်စားနဲ့ကြားနဲ့ရေရတော့မိရတာပေါ့အလွယ်ကူဆုံးရတဲ့နည်းလမ်းတစ်ခုပါပြီးတော့ဟိုကကိုကောင်းလို့အများကြီးရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါဆရာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ပြင်းထန်ဝမ်းပြည့်ဝမ်းလျှောယောဂအတွက်ဘလို့ပဲပုံဆေးရုံပြဆေးစစ်သင်ပုံကိုကျမ်းမာရေးကဏ္ဍမှာနှဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်ဆင်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလှပါဒီတစ်ပတ်မှာတော့ရခိုင်ဘက်မောင်းတော့ကရွာမှာ
Sitter Lenaji Dan Kayara, Naka Chimbe, Pomotawai, Sitter Nekia, Kachinta, Taipwe, Pian Pian Labi, Didagandri, Tolaya, Kalara, Nau Chimbe, Pamale, New Thing, Taipwe, the Ranger, Didagandri, Suing, Dinshaw, Niara, Bawin, Tain the Rinago, Piopia, Tavare, DCGoro, FEVL, Utogore, Nezadita, Tain the Rinna, one of the Poga, Tinsep, Pitarago, Tawajina, Saint, Chishu, Jabon, Kne.
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မောင်နှမမြို့နယ်ထဲကရွာတရွာမှာတော့စစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြပ်ရောက်ပောက်ကွဲခဲ့လို့ဒေသခံ9ယောက်ပြင်းထန်ဒဏ်ရာတွေရရှိခဲ့ပါတယ်ကချင်ပြည
ြေးတင်းရှောင်နေကြရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်ကျွန်မကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မောင်တုံးမြို့နယ်အထက်ကန်တာရရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ရွာအုပ်ချုပ်ရေးမှုအပါအဝင်ဒေသခံ9ယောက်ဒဏ်ရာပြင်းထန်ရရှိသွားပါတယ်။နာခခ9မြို့တကြီးစခန်းကနေဇူလိုင်လ28ရက်နေ့ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ခဲ့တာလို့ရွာသားတယောက်ကပြောပါတယ်။ဒဏ်ရာရရှိသူတွေထဲရွာအုပ်ချုပ်ရေးမှုဥပထွန်းအောင်ပါဝင်ပြီးအသက်73နှစ်အရွယ်မိန်းကလေးငယ်တယောက်လည်းပါဝင်ပါတယ်။ထိခိုက်ဒဏ်ရာရရှိသူတွေထဲအမျိုးသား2ယောက်ဟာဒဏ်ရာပြင်းထန်လို့အရေးပေါ်စီကူတာမှုခံယူနေရပါတယ်။မောင်တော်ဒေတာထဲစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်စခန်းဖြစ်တဲ့နခခ9မြို့တကြီးစခန်းကိုအရခတပ်တော်အေအေကဆက်လက်ထိုးစစ်ဆင်နေပြီးမြေပြင်မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့မောင်တော်ဒေတာခန်ကပြောပါတယ်။
ကချင်ပြည်ဗမော်မြို့အနီးတဝိုက်မှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးမြို့အဝင်အထွက်နေရာတွေမှာပါတွာလာလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်။ဇူလိုင်လနောက်ဆုံးပတ်ကစားလို့ဒီနေ့အချိန်ထိတိုက်ပွဲတွေဖြစ်ပွားနေတာလို့မြို့ခံတယောက်ကပြောပါတယ်။ KIA နဲ့ပူးပေါင်းအဖွဲ့ကဗမော်တက္ကသိုလ်အနောက်ဖက်ချမ်းကနေရာတွေနဲ့ရွာတွေမှာထိုးစစ်ဆင်လာတာဖြစ်ပြီးစစ်ကောင်စီတပ်ကတော့ဝေဟင်ရောမြေပြင်ကနေပါခုခံတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းဘုံကျဲတိုက်ခိုက်မှုလက်နေကြီးပြက်ခတ်မှုတွေကြောင့်ဒေသခံတွေကစိုးရိမ်နေကြပြီးမမော်မိုးမောက်မြို့ကြားမှာလည်းခမာရ၄၃ခွန်စခန်းသိမ်းတိုက်ပွဲဆက်ဖြစ်နေပါတယ်
ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP တပ်ဖွဲ့ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်နောင်ကော့ရွာမှာစစ်ကောင်စီတပ်နဲ့ကိုကောင်တပ်ဖွဲ့ MNDAA တို့အကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်။ဇူလိုင်လ28ရက်နေ့ကစပြီးဒီနေ့ဒီချိန်အထိနောင်ကော့ရွာအခြေစိုက်စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမရ109နဲ့ကိုကောင်တပ်ဖွဲ့ MNDAA တို့အကြားတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်တပ်မှထိခိုက်သိမ်းဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့ကိုကောင်တပ်ဖွဲ့ဟာနမ်လန်မြို့အနီးတဝိုက်ကနေပြီးတီဘောမြို့နယ်နားမခေါ်ရွာကောင်းမူရွာဟိုနားရွာတွေဘက်ကိုအင်အားဖြည့်တင်းထားပါတယ်။နောင်ကော်ရွာဟာတီဘောမြို့နယ်ဆက်လေးမိုင်လောက်ပဲဝေးတာဖြစ်ပါတယ်
။ချင်းပြည်နယ်ဖလန်းမြို့နယ်မှာစစ်ဘေးရှောင်တွေလိုက်ပါလာတဲ့မော်တော်ယာဉ်တစ်စီးတိမ်းမှောက်လို့အမျိုးသမီးတယောက်သေဆုံးခဲ့ပါတယ်။ဇူလိုင်30ရက်နေ့မှာဖလန်းမြို့ကနေကလေးနယ်ဆက်ပါမွန်ချောင်းရွာဘက်ကိုစစ်ဘေးတိမ်းရှောင်ဖို့သွားချိန်မှာဖလန်းဝေဘူးလာကားလမ်းမပေါ်ကမွန်လီရွာကိုမရောက်ခင်ရေမတော်တဆတိမ်းမှောက်မှုဖြစ်ပွားခဲ့တာလို့ဖလန်းမြို့ဒေသခံတယောက်ကပြောပါတယ်။ကားသမားပါဝင်ကျန်9ယောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပြီးအဲ့ဒီထဲက2ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့ဆိုပါတယ်ဖလန်းမြို့မှာမြို့သိမ်းတိုက်ပွဲပေါ်ဆောင်တော့မယ်ဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးနောက်မြို့နေပြည်သူထက်ဝက်ကျော်ကဘေးလွတ်နိုင်မဲ့နေရာတွေကိုတိမ်းရှောင်နေကြတာဖြစ်ပါတယ်အပြည့်စုံကိုသတင်းလွှာထဲမှာနားဆင်ရဖို့ရှိပါတယ်
မွန်ပြည်နယ်အတွင်းတော်လိုင်းရင်အင်အားစုပူပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အမတ်ရှိပီထောင်စုလမ်းတန်းဖြူစရက်ရေးတဝဲလမ်းပိုင်းကိုစစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်နေပြီးလက်တလောမှာတိုက်ပွဲတွေနေ့တိုင်းဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ကတန်းဖြူစရက်ရေးတဝဲလမ်းပိုင်းကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ဇူလိုင်လ25ရက်နေ့ကစလို့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပြီးတိုက်ပွဲတွေကဇူလိုင်လကုန်အထိဖြစ်နေပါတယ်နေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတွေအနေနဲ့အဲ့ဒီလမ်းပိုင်းကိုမလိုအပ်
ပဲ ခရီး သွားဖို့နဲ့ မဖြစ် မနေ သွားလာရမယ် ဆိုရင် တိုက်ပွဲ 3 နေ နားထောင် ပြီးမှပဲ သွားလာကြဖို့ NMSB AD KNLA PDF ဒေါ်လာရေးပူပေါင်း တပ်ဖွဲ့တွေက အသိပေး နှိုးဆော် ထားပါတယ် အင်အား 300 ကျော်နဲ့ စစ်ကြောင်း ထိုးလာတဲ့ စစ်ကောင်စီ တပ်ဟာ ရေးမြို့နယ် မော့ကနင် အခြေစိုက် အမတ်တ 319 အမြောက်တပ်ရဲ့ လက်နက်ကြီး ပစ်ကူမှုနဲ့ အတူ မော့ကနင် ရွာတဲ့ ကနင် ကမော့ အောင်သာယ လိမ္မော်ချာနဲ့ နစ်ကရင် ရွာတွေ အထိ ထိုးဖောက် ဝေရောက်လာခဲ့တာ ဖြစ်ပါတယ်
ໄຕປ່ວຍຫຼີຈາມາໄປມິນີເຄເດກະຣະນີປີລ້ວຍກໍອຈင်းທောင်ກາຫນາຍຈင်းຫນ່ວຍປາວິນລ້ວຍຍະຊີອຈင်းຕາ9ຍောက်ລွတ်ມ່ຍောက်ລະເລໂລກະຣະນີຫນາຍງານຍິອຈင်းຕາມຍາອະຊີຍຸງ
ခဲ့ရလို့ကုထားဖို့ကဆိုပါတယ်လက်ရှိမှာတော့သူတို့ရဲ့နေရက်အသီးသီးကိုပြန်ရောက်သွားပြီလို့ကေပီပီအေကပြောပါတယ်တေလီလုံးစစ်စင်ရေနောက်ပိုင်းကနေဒီနေ့အချိန်ထိလွယ်ကောထောင်ကနေလွယ်ရက်စီအကျဉ်းသားတွေကိုလေးကြိမ်ပြန်လွှတ်ပေးခဲ့ပြီနိုင်ငံရဲ့အကျဉ်းသားတွေပါဝင်စုစုပေါင်း 116ယောက်ပြန်လည်လွတ်မြောက်လာခဲ့ပါတယ်အခုတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မြောက်ပိုင်းဖလန်းမြို့မှာမြို့သိမ်းတိုက်ပွဲဖြစ်ပွားတော့မယ်ဆိုတဲ့သတင်းတွေထွက်လာပြန်နောက်
မြို့မှာအခြေစိုက်တပ်ဆွဲထားတဲ့စစ်ကောင်စီရဲ့ခြေလှမ်တပ်ရင်း2600ကိုချင်းကကွေတပ်ဖွဲ့တွေကတိုက်ခိုက်တော့မယ်ဆိုတဲ့သတင်းဟာဇူလိုင်လ90ပတ်လောက်ကထွက်ပေါ်လာခဲ့တာပါဒါကြောင့်မြို့ခန့်ပြည်သူတွေအကြားစိုးရိမ်မှုမြင့်တက်လာတာကြောင့်မြို့ကိုစွန့်ခွာထွက်ပြေးသူတရက်ထက်တရက်ပိုများလာပြီးအခုဆိုရင်မြို့ပေါ်လူဦးရေ600ရာခိုင်နှုန်းလောက်ကစစ်ဘေးရှောင်ကုန်ကြပြီလို့ဖလန်းမြို့မှ လူဦးရေရှစ်ထောင်ဝန်းကျင်ရှိတဲ့ဖလန်းမြို့မှာဒေသခံတွေဟာနေစဉ်နဲ့မြဘေးကင်းလုံခြုံရာကိုကစိုင်းကယ်တွေနဲ့တင်နိုင်တဲ့ပစ္စည်းတွေတဲပြီးထွက်ပြေးနေကြပါတယ်မြို့ပေါ်မှာလူဦးရေအနည်းစုပဲကျန်နေပြီးကျောင်းနဲ့ဈေးဆိုင်အများစုကလည်းပိတ်ကုန်ကြပြီလို့ဆိုပါတယ် ချင်းမြို့သားကကွေတပ်ဖွဲ့စီအန်အိုစီအန်ဒီအေပြောရေးစုခွင့်ရှိသူစလိုက်တီမီကဖလန်းမြို့ခံတွေကြိုတင်ဆစ်ရှောင်နေကြတဲ့ကိစ္စနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်တို့ဒီချင်းနေတော်အနေနဲ့ကျတော့ဖလန်းတစ်ခုထဲမှာမဟုတ်ပါဘူးတခြားနေရာတွေမှာစကားစာရှိတဲ့နေရာတွေမှာကျွန်တော်တို့စကားစာကင်းဆောင်ကျွန်တော်တို့လုပ်တော့မှာဖြစ်တယ်တကယ်လို့များဟိုတက်ွက်ရှိတယ်ဆိုရင်ဒါဆိုရင်ဆရာလည်းမလို့ကျွန်တော်ပြင်ဆင်ဖို့တော့လုပ်ထားပို့တော့လို့ပါဘူးဒီတို့တွေကစစ်တပ်ခံနိုင်ဖို့ဆိုတော့အတင်းကြောက်ဖို့ပဲကျွန်တော်တို့ပြောချင်ပါတယ်ဟုတ်ပါဘူးဖ ပြောကြားပါမယ်အရသာပြည်သူတွေရဲ့အိမ်တွေကိုနေတိုင်းမီးရှို့ဖျက်ဆီးနေတယ်လို့ပရင်နီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေနဲ့ဒေသခံတွေကပြောကြားပါတယ်ကျွန်မအမိရနေတင်ဆက်ထားပါတယ်လက်ရှိလွယ်ကော်မျိုးပေါ်မှာစစ်ကောင်စီတပ်ကအင်အားတိုးချဲ့မှုတွေနဲ့စစ်ရေးလှုပ်ရှားမှုတွေကိုလှုံ့ဆော်ရင်းပြည်သူတွေရဲ့အိမ်တွေကိုနေတိုင်းမီးရှို့ဖျက်ဆီးနေတာလို့ခရင်နီတက်မရော့ကအေအက်စစ်ရေး ဒီလိုအင်းရှူရဆိုတာကလည်းစမ်းကြည့်တဲ့ဖြစ်နေတယ်ပေါ့နော်။ဒါအဲ့ဒီမိုင်လောက်မိုင်လောက်ရက်ကွက်မှာချုပ်ပါမယ်။နမင်းနမင်းနမမြက်ကလာတော့ဖဲမှလည်းချုပ်ပါမယ်။နမင်းနမနတ်ပေါ်ပါဆိုတဲ့ရက်ကွက်လေးတွေအဲ့လိုလိုက်ပါမယ်နော်။ဒါတော့ထွက်ထွက်ကမိရှူတယ်လို့ပြောတယ်လေ။ စစ်ကောင်စီတပ်ကလွိုက်ကော်မျိုးထဲမှာအင်အားတိုးချဲ့ပြီးတော့စစ်ရေးလှုပ်ရှားမှုတွေလုပ်နေတာဖြစ်ပါတယ်ဇူလိုင်လ၁ရက်နေ့ကနေဒီနေ့အချိန်ထိမြို့ပေါ်ရက်ွက်ထဲကပြည်သူတွေရဲ့အိမ်အလုံးကြီး60ကျော်ကိုမိရှုဖျက်ဆီးခဲ့တယ်လို့ဂရင်းနစ်မြို့သားများကာကွယ်ရေးတပ်KNDF ကဇူလိုင်လ၂၉ရက်နေ့မှာထုတ်ပြန်ပါတယ်လွိုက်ကော်မျိုးပေါ်ကဒေသခံတယောက်ကတော့အခုလိုမျိုးပြောပါတယ်
ရှိစီကောင်စီဒီကျွန်တော်တို့ပြည်သူနေအိမ်ကြီးအချို့တော်တို့ရဲ့မြေခွေးနေနဲ့ရှင်းအောင်ရှင်းထုတ်လိုက်တဲ့ကိစ္စကတော့ဒါတော့အကြောင်းဖက်ဒီကကအကြောင်းဖက်အလုပ်လုပ်တာကကျွန်တော်တိတ်မလို့မဆန်းဘူးဒါတော့သူလုံလုံနေကြလုံနေမြဲပဲပေါ့နော်ဘယ်တော့မှပြင်မှာမဟုတ်တယ်လို့ပြင်သွားမဲ့အနေထားချင်းနေဘူးလေရှင်းမှာမဟုတ်လို့တော့ကျွန်တော်တို့လည်းညင်တယ်
စစ်ကောင်စီတပ်ကအခုလိုမျိုးအရက်သားတွေရဲ့အိမ်တွေကိုမီးရှို့နေတာကလူခွင့်ရေးချိုးဖောက်မှုဖြစ်တဲ့အတွက်လုံးဝရှုံးချတယ်လို့ကြေးလက်မြေအဖွဲ့ဒါရိုက်တာမူဆဲကပြောပါတယ်သူတို့လည်းလုံရက်ကဒါလုံးဝလက်သင့်ခံလို့မရဘူးဗောနော်ဘာလို့လဲဆိုပြည်သူတွေကနင်းနင်းလာလာသွေးနဲ့ချွေးနဲ့ရင်ပြီးတော့မှဗောနော်ဟိုမဆိုင်ရမတောင်းရဆုပြီးမှဆောက်ထားတဲ့အိမ်ဖြစ်တယ်ဗောလေဒီတော့သူတို့ဒီခုလ
ချပါတယ်လို့ပြောချင်ပါတယ်
လွိုက်ကော်မျိုးပေါ်မှာတလေးလုံးစစ်စင်ရေးစတင်ခြင်းကနေဒီနေ့အချိန်ထိမိုင်လုံးရွာတန်းရှိထူးထူးငန်တလွိုက်ကော်နီးပညာတက္ကသိုလ်နဲ့မြကလက်တောင်နေရာတွေမှာဂရနီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေနေ့စဉ်ဇက်တိုက်ဖြစ်ပွားနေပါတယ်အခုဆက်ပြီးတော့သတင်းအကျဉ်းချက်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်မောင်တော်မြို့နယ်ထဲကရွာတရာကိုစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ခဲ့လို့ဒေသခံ9ယောက်တန်ရာပြင်းထန်ရရှိခဲ့ပါတယ်ကချင်ပြည်ပမော်မြို့အနီးမှာစစ်တပ်နဲ့ကချင်တပ် KIA တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေပြီးမြို့ဝင်ထွက်နေရာတွေမှာပါသွားလာလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်
တို့ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပ
ါ။တိုင်းရင်ဒေတာတိုက်ပွဲတန်းတွေအပါအဝင်တိုင်းရင်သတင်းလွှာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုစောဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ။
တဟီရန်မြို့မှာတပ်ခံလိုက်ရတဲ့ဟာမတ်စ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ္စမေဟာနီယာရဲ့ဇာပနာအခမ်းအနားကိုအီရန်မှာဒီကနေ့ကျင်းပခဲ့ပါတယ်။သူတပ်ခံလိုက်ရတဲ့အတွက်ဒေသတွင်းမှာပဋိပက္ခတွေပုံမှုကျပြန့်လာမဲ့အပေါ်မှာလည်းဆွေးနွေးမှုတွေထွက်ပေါ်နေပါတယ်။ဇာပနာအခမ်းအနားကိုအီရန်ရဲ့ဘာသာရေးအုပ်ချုပ်အယာတိုလာအလီခါမနီနဲ့သမ္မတသစ်မဆုပဇက်စကီယန်တို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကနေအရသာပြည်သူတွေထိခိုက်မှုမရှိအောင်ကာကွယ်ပေးကြဖို့အာဆီယံဒေသအတွင်းလုံခြုံရေးဆွေးနွေးပွဲ ASEAN Regional Forum ARF မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေကဒီကနေ့ဩဂုတ်လ10ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတဝန်းစီရေးပြစ်ပကတွေတဖြည်းဖြည်းအခြေမြင့်ဖြစ်ပေါ်လာနေပြီးတော့အရသာပြည်သူတွေပါသေဆုံးတာအပြင်ထောင်ထဲချီတဲ့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေကြောင့်အခုလိုနိုင်ငံတကာရဲ့တောင်းဆိုမှုတွေထွက်ပေါ်လာတာပါလောင်နိုင်ငံမှာကျင်းပတဲ့ ASEAN COP နောက်ဆက်တွဲအဖြစ်နဲ့ဆက်လက်ကျင်းပတဲ့ဒီ ASEAN ဒေသရင်းလုံခြုံရေးဆွေးနွေးပွဲကို ASEAN အဖွဲ့ဝင်နိုင်ငံတွေအပြင် American, EU, တရုတ်, Japan, India, Australia နဲ့ Russia နိုင်ငံတို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ American နဲ့ Indo-Pacific ဒေသဆက်ဆံရေးဟာတရုတ်ကိစ္စတသက်မဟုတ်ဘူးလို့ American ကပြောကြားလိုက်ပါတယ်။ American နဲ့ Indo-Pacific ဒေသနိုင်ငံတွေအကြားဆက်ဆံရေးဟာစီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအခွင့်အလမ်းတွေကိုအဓိကထားတာဖြစ်ပြီးတရုတ်နိုင်ငံကိုတုံ့ပြန်မှုအဓိကမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့တောင်ပိုင်းနိုင်ငံတောင်ပိုင်းမှာမိုးကြီးပြီးနောက်ပိုင်းမြေပြိုမှုတွေရက်ဆက်ဖြစ်တာကြောင့်အနည်းဆုံးလူ194ယောက်သေဆုံးခဲ့ပြီးအပြည့်အစည်တွေနဲ့ရှုံနေကြပိတ်မိနေတဲ့သူအယောက်180ကိုရှာနိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေကခက်ခက်ခဲခဲဆက်လက်စ조사နေကြပါတယ်။မိုးဆက်ပြီးရွာနေတာကြောင့်တောထူတဲ့ကုန်းမြပိုင်းဒေသတွေမှာကယ်ဆယ်ရေးလုပ်ငန်းတွေခက်ခဲကြောင်းကေရလာပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ
်။ကျေးဇူးပါကိုစောဝင်းလိုက်ရေအခုလိုသတင်းအချင်းချင်းပြီးမှာတော့ VO ရဲ့ဒီညကြာသာရညအစီအစဉ်တွေဒီမှာပဲပြန်ဆောင်သွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိန်ဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedra Franklin နဲ့ Robert Bassio ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုထူပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်ဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program